Hello, Gamma, come here.
Hello, Gamma, come here.
Hello, Gamma, come here.
Hello, Gamma, come here.
Hello, Gamma, come here. Hello, Gamma, come here. Hello, Gamma, come here.
အားလုံးစိတ်ချမ်းကိုခံရှိကြပါစေခင်ဗျာကျွန်တော်မင်းခေါင်ပါအခု podcast က145905ထောင်မတ်စုဆိုတဲ့ podcast ဖြစ်ပါတယ်အနုပညာသမားတစ်ယောက်ရဲ့ထောင်တွင်းဖြတ်သန်းမှုနဲ့စိတ်အလင်ကိုဘာမှ podcast network ကနေတဆင့်ပြောပြနေတာအခုကအပိုင်းနှစ်ပေါ့ဗျာရှေ့အပိုင်းမှာစာရေးသူရဲ့ပထမဆုံးထောင်ကျရက်တွေအကြောင်းပြောပြခဲ့ပါတယ်ဒီအပိုင်းမှာတော့ထောင်ကျဖို့အကြောင်းဖန်လာတဲ့ကိစ္စနဲ့စစ်ကြောရေးအတွေ့အကြုံလေးတွေပြောပြပေးသွားပါမယ်။ထောင်ဝင်းနဲ့အပြင်အချုပ်ဆောင်ရောက်တဲ့အထီတောင်ကိုထောင်ကြကင်းရှိတယ်ဆိုတဲ့ကိစ္စကိုမတွေးမိသေးဘူး။ပထမတစ်ချက်ကကျွန်တော်တဏိတာငရဲကန်းနေပြန်လွတ်လာတဲ့အပေါ်မှာစိတ်သက်သာရာရနေခြင်းကြောင့်လည်းဖြစ်နိုင်တယ်။နောက်တစ်ချက်ကကျွန်တော်တို့တို့ထောင်ချပြစ်လိုက်မယ်လို့လုံးလုံးကိုထင်မှားခြင်းကြောင့်ပါပဲအာမခံနဲ့ပဲဖြစ်ဖြစ်ပတ်စံပေးရတဲ့လမ်းကြောင်းနဲ့ပဲဖြစ်ဖြစ်တနည်းနည်းနဲ့ပြန်လွတ်လိုက်မယ်လို့ထင်နေခဲ့ကြတာကျွန်တော်တို့ရဲ့ကိုယ်ရေးအကျဉ်းနေယူအစိုးရလဲခိုင်းပြီးအချုပ်ထဲကိုထည့်လိုက်တဲ့အထိတိတ်မတုံလှုပ်ကြသေးဘူးကျွန်တော်တို့ဆိုတာကျွန်တော်နဲ့လူငယ်33ယောက်ပေါ့ဗျာသူတို့အထဲမှာကျွန်တော်တယောက်ပဲ40နာနီဖြစ်ပြီးတော့ကျန်တဲ့လူငယ်တွေကတော့20ဝန်းကျင်နေကြီးပါပဲလူငယ်လေးတွေမို့လားမသိဘူးအများစုကအချုပ်ထဲကိုရောက်တဲ့အထိအရေပြုံးမပြတ်ကြဘူးသူတို့ရဲ့ပေါ်ပါမှုတန်မာမှုတွေကကျွန်တော်ကိုပါကူးဆက်တယ်အချုပ်ထဲရောက်ပြီးတော့နာယီအနှဲငယ်အတွင်းကိုသူတို့ကတယောက်နဲ့တယောက်ရင်းနှီးကုန်ကြတာအာတနေ့တာငရဲကန်းကိုရဲစရာမောစရာဖြစ်ပြန်ပြီးတော့ပြောကြတယ်မှန်တော့ကျွန်တော်တို့အဖွဲ့လုံးကလမ်းတလမ်းနဲ့ကနေပါလာကြတာအဲ့ဒီမနက်မှာကျွန်တော်တို့အားလုံးတယောက်စီတနရာစီဘဝကိုစီမိသားစုကိုစီကနေလာခဲ့ကြပြီးတော့အဲ့ဒီလမ်းမှာလာစုကြတာအဲ့မှာ gas mask တွေ၊ဒိုင်းဂါတွေ၊ slogan စာပြားတွေနဲ့အကုန်လုံးချီတက်ဖို့အဆင်သင့်မနက်၈နာရီခွဲကျွန်တော်ရောက်လာတော့သူတို့ကကြိုရောက်နေနှင်းကြပြီအဲ့ဒီလမ်းသွယ်လေးထဲမှာလူငယ်လေးတွေဟိုတစုဒီတစုစုလို့ပေါ့ဗျာကျွန်တော်တို့ထုံးစံအတိုင်းကြပြရွတ်မယ်ပေါ့သူတို့လူဆုံးပြီဆိုလို့ရှိရင်ကျွန်တော်ခေါ်လိုက်မယ်အဲ့ဒီအခါကျရင်ကျွန်တော်အော်လန်ဖြစ်ဖြစ်မိုက်ခွက်ဖြစ်ဖြစ်ကင်ပြီးတော့အမြင့်တနေရာမှာရက်ပြီးတော့ရွတ်ရုံမယ်အိမ်ရထွက်လာတော့ကျွန်တော်အမျိုးသမီးရဲ့တတိပေးပါသေးတယ်ဒီရဲ့ပိုင်းနေမှာအဖန်စီစိတ်လာပြီဆန္ဒပြတာတွေခြိတက်တာတွေကိုဖြိုခွင်းဖန်စီတာတွေများလာပြီဆိုတဲ့အကြောင်းဟုတ်လဲဟုတ်ပါတယ်အဲ့ဒီတရက်နှစ်ရက်အတွင်းမှာပဲကျွန်တော်တို့မြို့ပေါ်မှာတပိတ်ကျောင်းနေဆန္ဒပြမှုတွေကမရှိသလောက်ကိုဖြစ်သွားပြီအဲ့ဘာပဲဖြစ်ဖြစ်ကျွန်တော်ကဒီနေ့ထွက်ကိုထွက်ချင်နေတာရှေ့တရက်နှစ်ရက်ကျွန်တော်မထွက်ဖြစ်လိုက်ဘူးကျွန်တော်အိယာထပြီးတော့မျက်နှာအသစ်နေတုံးမှာလမ်းပေါ်ကနေသူတို့ခြိတက်អော်ဟစ်သွားတဲ့အတန်နေကြရင်စိတ်ထဲမှာကျွန်တော်မတတ်တာဘူးကိုတာဝင်မကြည်သလိုခံစားရတယ်လူငယ်တွေနဲ့ကိုကဝင်နှွဲနေတာဆိုတော့ကျွန်တော်လည်းသူတို့လိုပဲပြေးရလွှားရလှုပ်ရှားရတာလွယ်အောင်လို့ဝတ်စားဆင်ရင်လာရတာပေါ့ဗျာပေါင်းမီတိုနဲ့ကင်ဘတ်စ်ဖက်နက်နဲ့စုရက်မှာ9နိုင်ထိုးတဲ့အထိကျွန်တော်စောင့်နေတကယ်တော့အဲ့ဒီကလေးကကျွန်တော်တခခုမှားနေပြီဆိုတာကိုသိဖို့ကောင်းတယ်မနော့မြန်မြန်လူစုမြန်မြန်လှုပ်ရှားအဲ့လိုဖြစ်ရမှာလေစိတ်ထဲမှာပဲကျွန်တော်တထင်းထင်းဖြစ်နေတော့ဝုန်းစုဟိုကောင်တွေရောက်ချလာတော့တာတချို့တွေကတော့မြန်သလားမမင်းနဲ့ဗျလမ်းညို့လမ်းညာလေးတွေကနေထွက်ပြေးကုန်ကြတာကျွန်တော်တော့တဖြည်းဖြည်းချင်းစုပ်ရင်းနဲ့အခြေအနေကိုစောင့်ကြည့်ဖို့လုပ်တယ်အဲ့နောက်မှာဦးအသေးတွေလွင့်ဆင်သွားလောက်တဲ့အထိအတန်ပုံးဖောက်တန်ကြားလိုက်ရအဲ့ဒီကျွန်တော်တဖြည်းဖြည်းချင်းပဲစုပ်နေတော့မယ်။အဲ့မိခိုးလုံးနေရဲ့တစ်ဖက်မှာကို့လူတွေကဒိုင်းငါတွေဘာတွေနဲ့တောင့်ခံနေလိမ့်မယ်လို့ထင်နေတော့ကျွန်တော်က အဲ့မှာခက်လန်းလန်းနေကျွန်တော်ကြည့်နေတော့မိကိုလုံးနေကြတဲ့ကနေရဲတယောက်ကဘွားကနေခုံထွက်လာတွေ့လိုက်ရအဲ့မှာကျွန်တော်ပြေးတာဒါပေမဲ့အဲ့ဒီချိန်မှာနောက်ကျသွားပြီကျွန်တော်ပြေးလာတဲ့ဘက်မှာလည်းရဲတွေကရောက်နေကျွန်တော်ကရှေ့မှာလည်းလူငယ်တွေပြေးဝင်နေတဲ့အိမ်တအိမ်တွေ့တော့ကျွန်တော်ဝင်သွားလိုက်အဲ့မှာရဲတွေကချက်ချင်းလိုက်မဝင်သေးဘူးသူတို့လည်းအဲ့မှာအင်အားစုဆောင်းနေတဲ့ပုံပဲအိမ်ထဲမှာတော့လူငယ်အယောက်20လောက်ရှိမယ်တဲ့။အိမ်နောက်ဖေးမီးပိုခန်းချင်းချင်းလေးမှာဗျာ။အတန်တစ်ချက်မှမထွက်ဖဲနဲ့အကုန်လုံးမတက်ရက်ပြီးတော့စုနေကြ။ကျွန်တော်ကအဲ့မှာကိုကာကိုလာနဲ့မျက်နှာအတက်ပြီးတော့အချိန်နေစောင့်ကြည့်နေပါဗျာ။ကျွန်တော်စိတ်ထဲမှာတော့အပြင်ကနေတခြားအဖွဲတွေရောက်လာမယ်ဝိုင်းကြမယ်ညှိကြမယ်ပေါ့။တကယ်တမ်းကျတော့စစ်ဖက်နဲ့တည်းပဲအင်းရှိတကားကိုကံဖွင့်ပြီးဝင်လာကြပါပြီလူငယ်လေးတွေကနောက်ဖေးမီးဖို့ကြောင်းအနောက်တကားကနေတစ်ဖက်အုတ်တိုင်းပေါ်ကြော်တက်ဖို့ကြိုးစားကြဒါပေမဲ့မမီတော့ဘူးဟိုကောင်တွေကနံပါတ်တုတ်တရမ်းရမ်းနဲ့မြင်းမြင်းသမျှကိုရိုက်နှက်ပြီးဝင်လာကြပြီမီးဖို့ကန်းထဲမှာလဲဝရုံးသုံးကကိုးတွေခွက်သေးစွာလွင်စင်ပြုတ်ကြပကံများတွေကွဲကြီးအာလူငယ်တွေလဲအလဲလဲအပြူပြူပေါ့ဗျာကျွန်တော်လဲအမှသမင်းစာစပွဲနှစ်ပေးမှာဖင်တိုင်ရက်ကိုလဲသွားရဲတယောက်ကသမင်းစာစပွဲကိုပါဆွဲလန့်ပြစ်လိုက်ဗျာကျွန်တော်လက်ထဲမှာလဲဘယ်ရတိုင်းကတခုရောက်လာမှမသိဘူးအဲ့အဝိုင်းပုံတိုင်းကတီတီလေးကိုပဲကျွန်တော်မှအာကိုတကြီးကိုစုတ်ကင်ပြီးတော့ကာထားပဲမယ်နောက်ထပ်ရဲတယောက်ကအဲ့တိုင်းကကိုပါပင်ကြုံပြီးတော့ပင့်ရိုက်ပလိုက်တာလွင့်စင်ကြသွားပြောင်းကျွန်တော်နဘေးကိုကောင်မလေးတယောက်ဖင်တိုင်ရက်ပြုတ်ကြလာပြောင်းအာမကြခင်မှာသူ့နဖူးကနေပြီးတော့သွေးတွေရဲကနေဖြာထွက်သွားကျွန်တော်မြင်လိုက်ရအေးရောမှာဗျာကြောက်စိတ်ကဝင်လာတာကျွန်တော်ကိုရင်းနဲ့ကလီစာတွေအကုန်လုံးစုပ်ယူခံလိုက်ရသလိုပဲနောက်တော့ရဲရဲတွေကခက်ကြီးကြီးတယောက်ရောက်လာပြီးတော့ဟဲ့ကောင်တွေတော်တော့ဆိုပြီးတော့អော်တယ်မိန်းကလေးကိုမလုတ်ပါနဲ့လို့ငါပြောထားတယ်မလားလို့လည်းပါသေးတယ်သူ့ကောင်တွေကလုတ်ပြီးနေပြီကျွန်တော်တို့အိမ်ရှိမှာတန်းစီခိုင်းပြီးတော့ကျွန်တော်ဖုန်းတွေကိုတောင်းတယ်အရာရှိဖြစ်ပုံပေါ်တဲ့တယောက်ကမင်းတို့ကိုစစ်ဆေးပြီးရင်ပြန်ပေးမှာနော်လို့လည်းပါသေးတယ်ရဲရီအနောက်မှာတော့စစ်သားတွေစစ်တပ်ကားတွေရောက်နေပြီ။ခုနကကဘာပြက်တလို့ဖြစ်သွားတဲ့အဲ့ဒီလမ်းသွယ်လေးကအခုအကြတန်းအောင်ကြားရလောက်အောင်တိတ်ဆိတ်နေပြီဗျ။နောက်တော့ကျွန်တော်တို့စစ်တပ်ကားတွေပေါ်တက်ခိုင်းပြီးတော့ခေါ်လာခဲ့ရော။ကားပေါ်တက်ခိုင်းကြတဲ့ခေါင်းငုံခိုင်းတာ။နေ့လေထောင်ရောက်တဲ့အထိသူတို့ရဲ့ထရက်ကား3စီးနဲ့ကျွန်တော်တို့တင်ဆောင်လာပြီးတော့လီတက်စီကိုခေါ်လာခဲ့ကြတယ်လီတက်ထဲရောက်တော့ကျွန်တော်တို့အလုံးကားပေါ်ကနေဆင်းခိုင်းပြီးတော့အဆောင်တဆောင်ထဲကိုဝင်ခိုင်းလိုက်ရောကောင်မလေးတွေကိုတော့တခြားတဆောင်စီကိုခေါ်သွားတယ်အဆောင်နှင်းရောက်တဲ့နဲ့အရက်နဲ့နေချွီးစော်ရီထောင်းငနေရလိုက်တာကျွန်တော်တို့ဒူးထောက်လက်နောက်ပြက်ခေါင်းငုံခိုင်းထားလို့သူတို့မျက်နှာတွေကိုကျွန်တော်မမြင်ရဘူးဒါပေမဲ့ကျွန်တော်တို့ရှေ့မှာဖျက်လျှောက်နေတဲ့စစ်ဖက်နက်တွေကိုတော့မြင်နေရတယ်ကျွန်တော်တို့စီကနေကိုကြီးအချင်းတွေကိုယူတယ်။ကျွန်တော်ကတော့နာမည်အသက်အာလုံးတလွဲတွေကြီးပြောလိုက်တာပဲ။ဓာတ်ပုံရိုက်တယ်။ရာဇဝတ်သားတွေလိုစတင်တက်မှတ်ခံရခြင်းပေါ့ဗျာ။ပြီးတော့တစ်ဖက်အတွင်းကနေကိုကျွန်တော်တို့ဝင်ထိုင်ခိုင်းလိုက်တယ်။အခန်းထဲဝင်လိုက်တာနဲ့အော်သံဟစ်သံတွေနဲ့အတူတူတဖုံဖုံတဖြန်းဖြန်းရိုက်နှက်နေတဲ့အသံတွေကိုပါကြားလိုက်ရ။တစ်ယောက်ကကျွန်တော်အင်ကြီးချုပ်ခိုင်းတယ်။အင်ကြီးချုံရင်းနဲ့ကျွန်တော်ကြည့်လိုက်တော့လူငယ်လေးတွေကို9ယောက်တစု9ယောက်တစုခေါင်းချင်းဆိုင်ပြီးတော့ဒူးထောက်ခိုင်းပြီးတော့ရဲလိုလိုစစ်သားလိုလိုကောင်းနေရအနောက်ကနေအဲ့ဒီလူငယ်လေးရဲ့ဗလာကြောပြင်းတွေကိုခပတ်တွေပိုက်ပြော့တွေနဲ့ရိုက်နေကြတာကျွန်တော်တွေ့လိုက်ရအချိန်တွေကိုကျွန်တော်သဘောပေါက်လိုက်လောလောဆယ်တော့အသာတကြီးအရိုက်ခံရုံပဲရှိတော့တယ်ဒီကောင်နေကသူတို့တယောက်ယောက်ကမော့ကြည့်မိတာပဲဖြစ်ဖြစ်စကားပြောမိတာပဲဖြစ်ဖြစ်တီးထဲလိုက်တာပဲ ਉਹ နောက်တော့ကျွန်တော်ကြောပေါ်ခပတ်တွေကြာလာတယ်ပေါ့ဗျာအဲ့ဒီတော့ကျွန်တော်ခံနိုင်သေးတယ် နောက်ကျွန်တော်တို့ဒူးထောက်ခေါင်းမှာငုံခိုင်းထားတော့မှကျွန်တော်အီစိတ်လာကျွန်တော်တို့အဲ့ပုံစံအတိုင်း၃နာရီကြောင်ထိုင်ခိုင်းနေတာလေကျွန်တော်ဇက်တွေမခံနိုင်လောက်အောင်ကိုကြိုက်ခဲလာပြီးတော့ပေါင်ကြောတွေခြေဖနောက်နေဆိုတာတဆက်ဆက်နဲ့ကိုတုံလာတာနှစ်ဖူးကချွေးတွေဆိုတာရေလောင်းချလိုက်သလိုပဲကြာဟိုကောင်နေတော့ကျွန်တော်တို့ပောက်ကြရရှောက်ပြောနေပါဗျာစစ်စည်းမီးမြန်းနေလို့တောင်မခေါ်နိုင်ဘူးဗျသူတို့ပြောချင်ရရှောက်ပြောနေရအောင်မင်းတို့ကဘာဒီမိုကရေစီလိုချင်တာလဲတို့မင်းတို့ကတက်မတော်အကြောင်းဘလောက်တိလို့လဲတို့စစ်ဘက်နဲ့မှာခွာဘနှခုပါလဲတို့ဗျာစုံနေရပဲဒီနိုင်ငံကိုကလားနိုင်ငံမဖြစ်အောင်ငါတို့အဖအကွယ်ပေးနေတာမင်းတို့အမေကိုငါတို့အဖအသက်ပြစ်လိုက်ပြီးွားဆိုတာကြီးလဲပါသေးတယ်သူတို့ကတော့သူတို့ကိုသူတို့ကျောင်းဥစရာကြီးကចောင်းသားဆိုးတွေကိုလမ်းညွန်ဆုံးမတယ်လို့ဆုံးမနေတယ်လို့ထင်နေပုံပဲဒါပေမဲ့ကျွန်တော်စိတ်ထဲမှာတော့သူတို့ပိုးပြီးတော့မှတောင်မှအထင်သေးယွန်ရှာမိလာတယ်ဗျာကျွန်တော်မှဒီလောက်အနေရခက်တဲ့ကြားထဲကရည်ရှင်စိတ်ကလည်းဖြစ်သွားမိသေးတယ်တချို့ကတော့ပေါ်တင်ပဲမင်းတို့ထောင်ချပြမှာတိလာမင်းတို့လူကောင်းတွေသေသွားလဲဂယုမဆိုင်ဘူးသာသဖြင့်ပေါ့နော်ပြောကြတယ်အရေးစော်တွေကလည်းနန်းသလားမမီးနဲ့ဗျာအတိတ်ပဲမရှိရရင်ရှောက်မေးပြီးတော့ထိုးလိုက်ရိုက်လိုက်ကလည်းလုံသေးတယ်။ဟဲ့အောင်မင်းဘယ်ရက်ွက်ကလည်းမေးပြီးတော့ဖြေလိုက်လို့ရှိရင်အဲ့ရက်ွက်ကကောင်နေငါတို့လေးကွာနဲ့ပြစ်ထားတယ်ဆိုပြီးတော့တစ်ချက်ရိုက်ထည့်လိုက်ပြန်အောင်။တခြားရက်ွက်တစ်ခုပြောင်းဖြေပြန်လို့ရှိရင်လည်းအဲ့ရက်ွက်ကငါတို့ဆဲထားတဲ့ကောင်နေကွာဆိုပြီးတော့နန်ရှိုက်ကိုတစ်ချက်ထိုးထည့်လိုက်ပြန်တာပဲ။ရှေ့ဆုံးတန်းအဖျားဆုံးမှာထိုင်နေတဲ့ကျွန်တော်ကတော့တော်တော်လေးထိတယ်ဗျာ။ဒီကောင်နေဖြတ်သွားဖြတ်လာလို့ရင်ဟိုမေးဒီမေးလျှောက်မင်းကြုံကြုံတယ်လို့ကျွန်တော်တို့ထိုးလိုက်ကန်လိုက်လှုပ်သွားကြတာတဏှာကြီးကြော်ကြော်လောက်မှာမင်းတို့ထဲမှာကြ བྱ ာရွတ်မယ်ဆိုတဲ့ကောင်ထွက်လာခဲ့ဆိုပြီးတော့လာអော်သေးတယ်ကြည့်ရကျွန်တော်ကြော်ဖို့အေးကိုဒီကောင်နေໝွေပြီးသွားတဲ့ပုံပဲတခုကန်ကောင်းသွားတာကျွန်တော်ကရွတ်မယ်ကြ བྱ ာတွေကို print ထုတ်ပြီးတော့ယူလာတာဆိုပေမဲ့ကြ བྱ ာအောက်မှာ cloud name တက်မထားဘူးသူတို့လာမေးတော့လဲကျွန်တော်အသာလေးပဲညင်နေလိုက်တယ်အမှနှစ်ကြိမ်သုံးကြိမ်မေးပြီးတော့ထပ်မမေးကြတော့တကယ်တော့သူတို့ကကျွန်တော်တို့ဘသူဖြစ်ဖြစ်ထောင်းကိုပို့ပြဖို့အမိန်ချထားပြီးပြီဆိုတာကျွန်တော်သိထားပြီးကြပြီဟုတ်ဒီလိုနဲ့ဒူးထောက်လက်မြောင်နဲ့သုံးနိုင်နီးပါးကြတော့မှအကောင်ကြီးကြီးတကောင်ထက်ရောက်လာပြီးတော့နားခိုင်းလိုက်တာမင်းတို့ကလည်းလက်စွမ်းသိပ်ပြခြင်းကြတာပဲကွာရပြီတော်တော့လို့ပြောသွားတယ်ဒါတော့အဲ့အကောင်ကြီးပြန်သွားတာနဲ့ကျန်တဲ့အကောင်လေးတွေကအာသာပြေလေးကျွန်တော်တို့တယောက်တစ်ချက်စီလာရိုက်ကြထိုးကြနဲ့လောက်ကြသေးရပြီ။ဒီကြားတဲ့စစ်သားတယောက်ကကျွန်တော်မုတ်စိတ်ကိုတွေ့သွားပြီးတော့ဟာဒီကောင်ကလားလားမသိဘူးဆိုပြီးထားအော်။ပြီးတော့ကျွန်တော်မုတ်စိတ်ကနေကင်ဆွဲသွားပြီးတော့ကျွန်တော်အစ်မေးမင်းနဲ့ကျွန်တော်မုတ်စိတ်ကိုမီးရှို့ဖို့လည်းလုပ်တယ်။မီးခြင်းနဲ့နည်းနည်းရှို့လိုက်ပြီးတော့မှရက်လိုက်တယ်။ကျွန်တော်ဘယ်ပါသားမှမဟုတ်ပါဘူးလို့ဖြေပြန်တော့လေကျွန်တော်ညို့တဲ့ကြီးကိုပိုက်ပြော်နဲ့ရိုက်ထည့်ပြန်တာပဲအဲ့ဒီတော့မှပဲကျွန်တော်တို့အပြင်ကခေါ်တန်ကြကျွန်တော်တို့အင်ကြီးတွေပြန်ဝက်ခိုင်းပြီးတော့အဆောင်ပြင်ကိုပြန်ခေါ်ထုတ်လိုက်ပြီးတော့ကျွန်တော်တို့အချုပ်ကားပြာကြီးပေါ်တက်ခိုင်းလိုက်တန်တစ်တာတလုံးလိုခက်ချင်းချင်းကားအချုပ်ခန်းထဲမှာဗျာကျွန်တော်တို့အယောက်30ကျော်ဝင်ထိုင်ခိုင်းလိုက်တာနေ့လည်း2နာရီခွဲလောက်ရှိတော့မယ်ကားထဲမှာအပူငွေ့တွေဆိုတာတရိပ်ရိပ်ထလူငယ်လေးတွေတော့ဘလို့နေလဲမသိဘူးကျွန်တော်တို့အချုပ်ကားထဲရောက်သွားတဲ့အချိန်မှာအတော်ကိုစိတ်သက်သာရာရသွားသလိုပဲခြေပြက်လက်ပြက်နယ်ကိုကျွန်တော်တိုင်းနေပြီးလိုက်မိလိုက်တော့စစ်ကြောကြီးမှာကျွန်တော်စူးစူးဝဲဝါဖြစ်မသွားတာပဲကျွန်တော်လွတ်မြောက်လာခဲ့ပြီဆိုတော့အသည့်နယ်အချုပ်ကားထဲမှာလွတ်လပ်နေသလိုခံစားနေမိတော့အနည်းဆုံးတော့ကျွန်တော်လည်းပင်အညောင်းပြေလာတဲ့ခံစားချက်ကတည်းအတော်ကိုပော့ပော့ပါပါတက်တာသွားသလိုဖြစ်သွားတာလူငယ်လေးတို့လည်းကျွန်တော်အခုမှကြည့်မိအားလုံးကကုတူရွယ်လေးရေဗျာဒီအာနာသိန်းတဲ့ကိစ္စကြီးဒါမဖြစ်ဘူးဆိုလို့ရှိရင်ကျွန်တော်နဲ့ဘလို့မှစုံစရာအကြောင်းမရှိတဲ့လူငယ်တွေအချုပ်ကလေဝင်ပေါက်တန်တိုင်းဂျားတွေထဲကနေကြည့်လိုက်တော့လေတက်အရှိဂိဝါမှာလူကြီးကိုကျွန်တော်တွေ့လိုက်ရတယ်။ကျွန်တော်တို့ရဲ့မိသားစုဝင်နေအုတ်ထင်းသူတွေပေါ့ဗျာ။လူအုတ်ထဲမှာကျွန်တော်အမျိုးသမီးကိုလည်းတွေ့လိုက်။ကျွန်တော်တန်တိုင်ကြားကနေပဲလက်မလှမ်းထောင်ပြလိုက်တယ်။ အဲ့မှာကားကတော်ယုံနဲ့မထွက်သေးဘူးလေတက်ဝင်းထဲမှာတော်တော်ကြောင်ဆက်ပြီးတော့ရှိနေသေးတယ်အဲ့လေတက်ထဲမှာတင်သူတို့ဖမ်းဆီးလာတဲ့ထဲက18နှစ်အောက်လူငယ်တချို့ကိုတော့ပြန်လွှတ်ပေးလိုက်တယ်ကျွန်တော်လည်းကျွန်တော်အသက်ကို25လို့လိန်သားတာပဲဒါပေမဲ့အဲ့ထက်တော့ကျွန်တော်ပုံငယ်ခြင်းလို့မဖြစ်တော့ဘူးကျွန်တော်40နာနီနီမန်တကယ်သိလို့ရှိရင်လည်းအခုထက်ပိုဆော်ရမှာအသေးကြတယ်နောက်တော့အချုပ်ကားကြီးပေါ်ကနေပြီးတော့လေတက်ထဲကနေထွက်မြို့ရဲဘက်ကိုပြန်လှည့်ဝင်ပြီးတော့အချင်းဦးစီးဂိတ်ပေါက်ကိုတန်းဝင်သွားတော့တာကျွန်တော်တို့ရဲ့မိသားစုဝင်တွေကလည်းထောင်ဂိတ်ဝါကိုစုပြုံပြီးတော့ထက်ရောက်လာပြန်တာပေါ့ဆိုင်းရာတွေကကျွန်တော်တို့ကိုရေးအချင်းတွေကိုယူပြီးတော့ကိုဗစ်ဆစ်ဖို့တယောက်ချင်းစီလာခေါ်တယ်ကိုဗစ်ဆစ်ဆေးတဲ့ယာယီအဆောင်လေးကထောင်ဂိတ်ဝါနဲ့ကက်ရက်ဆိုတော့ကိုအလဲစစ်ဖို့သွားပြီဆိုရင်မိသားစုနဲ့တွေ့ရတယ်တွေ့ရတယ်ဆိုတာတိတိကျကျတွေ့ရတာမျိုးမဟုတ်ဘူးလူအုပ်ကြီးတဲမှာဖြတ်ခနဲမြင်လိုက်ရုံအပြင်ကနေပြီးတော့စကားတွေလှမ်းអော်ပြောရုံဒီလောက်ပဲကျွန်တော်ညီရယ်ဦးလေးရယ်ကိုတွေ့လိုက်ရတယ်ကျွန်တော်မိသားစုကိုထူးထူးခြားခြားကိုတတိယမိနေတာဗျာစစ်ကြောရေးအခန်းထဲမှာကလေးကကျွန်တော်အိမ်မှာကြံနေခဲ့တဲ့သူ့ကိုစိတ်ထဲကနေကျွန်တော်စကားတွေပြောနေအိမ်ပြန်ရောက်ရင်တော့ငါအဖြစ်တွေကိုနော်ရေကမောကနဲ့ပြောပြအောင်မယ်ဆိုပြီးတော့စိတ်ကူးရင်နေပေါ့ဗျာအဲ့ဒေါင်ဂိတ်ဝတ်မှာတော့ကျွန်တော်မိမကျွန်တော်ကိုမြင်နေပြီမဲ့ကျွန်တော်တော့သူ့ကိုမြင်မုံမပေါ်ဘူးလို့နောက်မှသူကပြန်ပြောတာဟုတ်တယ်ကျွန်တော်အဲ့တုန်းကလည်းလူအုပ်ကြီးထဲမှာလည်းသူ့ကိုရှာမတွေ့ခဲ့ဘူးဒီကြတဲ့ကျွန်တော်ခန္ဓာကိုယ်ပေါ်ကဒဏ်ရာတွေရယ်လက်တလောကိုဗစ်ဆစ်ဖို့ဆိုပြီးနှာခေါင်းထဲကိုအဲ့ဒီအတန်ရှည်ရှည်နဲ့အထိုးခံထားရတာရဲ့ကြောင့်လူကတော်တော်လေးအာယုံနေထွေပြားသလိုဖြစ်နေကျွန်တော်ကိုဗစ်ဆစ်ပြီးတော့ပြန်ခေါ်ဖို့လုပ်ကြတော့တကားဝကနေသူခေါ်လိုက်တဲ့အတန်ကိုကြားတယ်ကျွန်တော်လှည့်မကြည့်တော့ဘဲနဲ့လက်ထိတ်တန်းလန်းနေပဲလက်နှစ်ဖက်ကိုတတ်တာလှုပ်ပြလိုက်တယ်ကျွန်တော်တိတ်တွေ့နေနေပါဗျာဒါမဲ့လှည့်ကြည့်လိုက်တာနဲ့ကျွန်တော်မျက်ရည်လှိမ့်ဆင်းလာမှာကျွန်တော်သိတယ်အရိုက်ခံအထိုးခံနေတော့ကတော့ဖြင့်ကျွန်တော်မှာရည်စင်းလိုလိုတောင်ဖြစ်နေသေးတာအခုတော့ကျွန်တော်ငိုမိတော့မှာကျွန်တော်ကိုစိတ်မကောင်းဖြစ်စေတာသူစိတ်မကောင်းဖြစ်နေခြင်းကိစ္စပဲမဟုတ်လားဗျာဒီပိုင်းကိုတော့ဒီလောက်နဲ့တော်လိုက်ပါမယ်။စာရေးသူရဲ့ထောင်တွင်းဖြတ်တန်းမှုမှာရေးပါခဲ့တဲ့ထောင်တွင်းတိုက်ပွဲလေးတွေအကြောင်းကိုနောက်အပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။ဒီဆီဇန်ကို Spotify, Facebook, YouTube နဲ့ Apple Podcast တို့မှာနားဆင်နိုင်ကြအောင်အမှားပါရင်အားလုံးကိုနှုတ်ဆက်လိုက်ပါတယ်ခင်ဗျာ။